ရင်တုန်းကနှစ်တည်တုန်းကကထိန်တရားနာဘူးပြီလားဒီမှာလေဒါကသီလချင်းနောက်ကပရိသတ်ကဟောနာဘူးလားနာဘူးတယ်မလားအဲနာဘူးရင်ပြီးရောပေါ့ဟမ်နေနေပါပါတော့ပြောရအောင်မို့လေအသေးစိတ်ပြီးခြင်းရတော့ယုံကမှရှိတဲ့လူကထိန်သင်္ကန်းနဲ့မက်လန်းကိုရွဲဆိုတဲ့သာအုပ်ပါလေအဲ့ဒါဝယ်ပြီးတော့အဲ့ဒါတော့အသေးစိတ်အသေးစိတ်ဟောအသေးစိတ်ရေးတာလူကထိန်သင်္ကန်းနဲ့မက်လန်းကိုရွဲပါပါပါပဲကထိန်ဆိုတဲ့စကားလုံးဟာပါဠိကကဋ္ဌိနာကဋ္ဌိနာကိုပဲမြန်မာကမြန်မာအသံတွက်နဲ့ကထိန်လို့အသံထွက်လိုက်တာကျန်ငါမြာဖွင့်ပြဒါတော့ကထိနာကထိန်ဆိုတာခိုင်မြဲအောင်ပြုလုပ်တဲ့ပြုတဲ့ကုသိုလ်တရားပဲဘာဝခိုင်မြဲအောင်ပြုတာလဲလို့ဆိုတော့ကထိန်ခင်းရင်ညောင်းယဟန်တော်များရတဲ့အကျိုးအာနိသင်၅ပါးကိုခိုင်မြဲအောင်ပြုလုပ်လိုက်တဲ့ကုသိုလ်ပဲကထိန်ခင်းရင်ညောင်းယဟန်တော်များအကျိုး၅ပါးရတယ်ကထိန်ခင်းမှုရာသင်္ကန်းလူရမ်းတဲ့ပုဂ္ဂိုလ်ဆွမ်းလူရမ်းတဲ့ပုဂ္ဂိုလ်တွေကတော့အဲ့ဒီယဟန်တော်များရတဲ့ကထိန်ရဲ့အကျိုးအာနိသင်၅ပါးနဲ့သဘောတူတဲ့အကျိုးကိုရတယ်အဲ့ဒါကိုကာမတရိခကဝိပါကလို့ခေါ်တယ်ကာမတရိခကမိမိပြုတဲ့ကုသိုလ်အလုံးနဲ့သဘောတူတဲ့အကျိုးတဲ့အဲ့ဒီအကျိုးရတယ်ဥပမာဆိုလို့ရှိရင်ကထိန်ခင်းတဲ့သံဃာများရတဲ့အကျိုးမှာပါတယ်မှာနံပါတ်၁ကအနာမန္တသာရအနာမန္တသာရဆိုတာယဟန်တော်များရက်သေးရွာတဲ့မြို့တဲ့ကိစ္စရှိလို့ကြွတဲ့အခါမှာကျောင်းမှာရှိတဲ့သံဃာတစ်ပါးပါးကိုပန်ကြားပြီးတော့မှသွားရတယ်ပန်ကြားတယ်ဆိုတာအသိပေးပြောကြားပြီးတော့ပေါ့တတိယအရက်သေးဘယ်နေရာမှာဘာကိစ္စအတွက်ကိစ္စကြီးလို့သွားပါအောင်မယ်ဗျာအဲ့ဒါကိုအဲ့ဒါလိုပန်ကြပြီးသွားရတယ်ကျောင်းရဲ့အကြီးအမှုသံဃာကြီးကြတော့ပန်ကြတယ်မဟုတ်ဘူးခွင့်ပန်လျှောက်ထားတယ်ပေါ့လျှောက်ထားခွင့်ပန်နဲ့တတိယအရက်သေးဘယ်နေရာမှာဘာကိစ္စကြည့်တဲ့အတွက်အဲ့ဒီကိစ္စဆောင်ရွက်လို့လို့ရထဲသွားဝင်ပြီးပါဖေရခွင့်ပန်းအဲ့လိုပန်ကြပြီးသွားရတယ်အကြီးမှုသံဃာမရှိလို့ကိုလိုပဲလာပြီးပရိယပฏิပတ်အထုံနေတဲ့ပုဂ္ဂိုလ်ဆိုရင်တော့လည်းပဲပြောတာပေါ့လေခုနပြောသလိုတပည့်တော်ဘာကိစ္စရှိလို့သွားပါဦးမယ်ဖေရအဲ့ဒါလို့ပန်ကြားပြီးမသွားရင်အာဘတ်တဲ့နဲ့မပန်ကြားဘဲနဲ့သွားရင်တန်ဃာရဲ့ရှိရသနဲ့မပန်ကြားဘဲနဲ့သွားလို့ရှိရင်အာဘတ်တဲ့နဲ့သို့တော်လည်းမိမိကတပါးတဲ့နေတဲ့ပုဂ္ဂိုလ်ဆိုရင်တော့တခြားတန်ဃာမရှိဘူးအဲ့ဒါကတော့ပန်ကြားဖို့မရှိဘူးပေါ့မိမိနဲ့အတူနောက်ထပ်တပါးနှစ်ပါးနေတယ်သုံးပါးနေတယ်အဲ့ဒါလို့ဆိုရင်တော့ရှိတဲ့တန်ဃာကျောင်းမှာအဲ့ဒီအချိန်မှာရှိနေတဲ့သံဃာကိုပန်ကြားပြီးမြို့ရဲရွာတဲ့သွားရမယ်။မပန်ကြားပဲသွားရင်အဘသင့်မယ်။အပြစ်ဖြစ်အပြစ်ရဝိနည်းပြစ်။သို့တော်လည်းအဲ့ဒီသံဃာကကထိန်ခင်းပြီးပြီဆိုရင်တော့သူဟာကထိန်ရဲ့အကျိုးအာနိသင်ရတယ်။အကျိုးအာနိသင်အနေနဲ့အဲ့ဒါလိုယူရတဲ့သွားစရာရှိတဲ့အခါမပန်ကြပဲနဲ့သွားလည်းပဲအဘမသိဘူးတဲ့အဲ့ဒီသိခါဘုမကင်းလို့ခွင့်ရတယ် กินลุกขึ้นยาได้สร้าก็เลยเป็นอเมียนะไม่รู้งาล่ะตะเร็งจุลาภิยอตะแยกก็ตะบองลาภิอธิอะไรก็กระเถิงคิกระเถิงกาละเลยဆိုလိုတာကတော့ကထိန်ခင်းခြင်းကြောင့်ရတဲ့အကျိုးအာနိသင်များကိုခံစားနိုင်တဲ့အချိန်ကာလ၅လလို့ဆိုလိုတယ်။အဲ့ဒီ၅လအတွင်းမှာတော့မပန်ကြပဲသွားအဘမရှင်ဘူး။အဲ့ဒါကထိန်ခင်းခြင်းကြောင့်ယဟန်တို့နဲ့ရတဲ့အကျိုးပဲ။ကထိန်ခင်းမှုရာအတွက်သွန်စင်နာဆိုင်တိလှူဒါန်းတဲ့တရားတော်များမှာတော့တရားတော်များလှူဒါန်းတဲ့လင်္ကန်းနဲ့ကထိန်ခင်းတာဖြစ်တဲ့အတွက်အဲဒါလိုကထိန်ခင်းခြင်းကြောင့်မယ်ဒီယဟန်မှာကထိန်ရဲ့အကျိုးအာနိသင်ရတာဖြစ်လို့ကထိန်လင်္ကန်းလှူဒါန်းတဲ့တရားတော်မှလည်းဒီသံဃာတော်ရတဲ့အကျိုးနဲ့အလားတူတဲ့အကျိုးရတယ်ဆိုတော့ဒီတရားတော်မှလည်းပဲဘဲသွားသွားဘဲလာလာဘေးရန်အန္တရာယ်မထိခိုက်ဘူးပေါ့အပြစ်မရှိဘူးဒီတော့ဗာကိစ္စအတွက်သွားသွားသွားတဲ့ကိစ္စပြည်စည်းထမြောက်တယ်ပေါ့အဲလိုအကျိုးရတဲ့ကမ္မသရိခကဝိပါကခေါ်တယ်တရားရတာတော့သံဃာတော်များရတယ်ဘာကြောင့်လဲဆိုကထိန်ခင်းတာကိုကဒကာဒကမခင်းတာမဟုတ်ဘူးသံဃာကခင်းတာဖြစ်လို့ဒါကြောင့်သံဃာကတရားအကျိုးရသူလည်းဒကာဒကမလူသားနဲ့သင်္ဃာနဲ့ခင်နာဖြစ်တဲ့အတွက်အဲ့ဒီသင်္ကန်းလူသားနဲ့ကုသိုလ်စေတနာရဲ့အကျိုးအနေနဲ့ခုနပြောသလိုယဟန်တော်များရတဲ့အကျိုးအာနိသင်၅ပါးနဲ့အလားတူတဲ့အကျိုးကိုသက္ကာရမောင်များရတယ်။ဒါကယဟန်တော်များရတဲ့အကျိုး၅ပါးကခြုံပြီးတော့ပြောရမယ်ဆိုရင်ဝိနည်းသိက္ခာပုဒ်၅ခုကိုအဲ့ဒီကထိန်ခေကာလခေါ်တဲ့သရဉ္ဇလာပြီးကျော်တရားကတပေါင်းလာပြီးအထိ၅လအတွင်းမှာဝိနည်းသိက္ခာပုဒ်၅ခုမှဒီသံဃာကိုကင်းလွတ်ဖွင့်ပေးလိုက်တယ်ဒီဝိနည်းသိက္ခာပုဒ်၅ခုမလိုက်ငါဆိုလည်းပဲသူ့မှာဝိနည်းပြည့်မရှိဘူးအဲ့ဒီအကျိုးရတယ်ဒါတော့ဟိုရင်ပေါ့အကျဉ်းယုတ်ထုံပြောတာအဲ့ဒီမှာတခါအနာမန္တစာရအတမဒါနစာရဆိုရဲကထိန်ရဲ့အကျိုးအာနိသင်တစ်ပါးလဲပါတယ်အတမဒါနစာရဆိုတာမထောက်တည်ပဲသွားခြင်းညောင်းဖြစ်တဲ့အပြည့်လို့ဆိုလိုတယ်သွားခြင်းနဲ့မဟုတ်မထောက်တည်ပဲသွားခြင်းလာခြင်းနေခြင်းဆိုင်တယ်အဲ့ဒါကဘယ်လိုလဲဆိုတော့ယဟန်တော်များသင်္ကန်းရလာလို့ရှိရင်အဲ့ဒီသင်္ကန်းကိုနှမျိုးအသိမှပြုပြီးတော့သုံးတမျိုးကတော့ဒီသင်္ကန်းဟာအထွေထွေသုံးဆောင်နိုင်တဲ့အဝတ်ထည်ပဲဆိုတဲ့အသိအမှန်နဲ့သုံးတာအဲ့ဒါကိုဝိနည်းကတော့ပရိခါရဆိုလာဒိဋ္ဌံသင်နေခေါ်တယ်နောက်တစ်မျိုးကတော့သင်္ကန်းရလာရင်ဒီသင်္ကန်းကိုဒီသင်္ကန်းဟာဧကတိပဲကိုမှာယုံတဲ့သင်္ကန်းပဲဒီသင်္ကန်းဟာသင်းမိုင်ပဲခမဝတ်တဲ့သင်္ကန်းဒီသင်္ကန်းဟာခြုံတဲ့ဒုက္ခသင်္ကန်းကြီးပဲအဲဒါလို့သူ့နာမည်နဲ့သူတတ်တတ်မှတ်စိတ်ထဲကသတ်မှတ်ထားပြီးတော့သုံးဆွဲရတာအမျိုးအဲဒါလို့သူနာမနဲ့သူသင်းမိုင်ဧကတိသင်္ကန်းကြီးလို့သတ်မှတ်ပြီးတော့စိတ်ထဲသတ်မှတ်ထားပြီးတော့သုံးဆွဲတော့ဝိနည်းတိစီဝရိအဋ္ဌိဌံတင်တယ်လို့ခေါ်တာဝိနည်းတိစရိအဋ္ဌိဌံတင်တယ်ဒါတော့သံဃာများဟာအခွန်ဒုတိပထမနည်းဖြစ်တဲ့ဒါချင်းထွေထွေသုံးနိုင်တဲ့အဝတ်ပဲလို့သဘောထားပြီးတော့သင်္ကန်းကိုသုံးရင်အဲ့ဒီသင်္ကန်းသုံးတာမှာတော့အထူးဒလဲဆောင်လျှောက်စရာမရှိဘူးမလိုဘူးသို့သော်လည်းပဲသူ့နာမည်နဲ့သူသတ်သတ်မှတ်မှသိထဲထားပြီးတော့တိစီဝရိအဋ္ဌံတင်တဲ့သင်္ကန်းဆိုရင်တော့ အဲ့ဒီသင်္ကန်းသုံးတယ်မှာဘယ်သင်္ကန်းနဲ့မှအာယုံတက်ချိန်မှာနှစ်တောင်ကျော်တဲ့ပိုဝေးမနေရဘူးအာယုံတက်ချိန်မှာအဲ့ဒီသင်္ကန်းသုံးတယ်သုံးတယ်လုံးကမိမိအနီးအနားမှာရှိရမယ်ကိုမဝဋ္ဌာယုံထာချုံထာရင်လည်းဖြစ်ကိုမဝဋ္ဌာယုံထာချုံထာတာကသခြားသင်္ကန်းဆိုရင်အဲ့ဒီတိတိရိဒေထံတဲ့သင်္ကန်းကမဝတ်မယုံမချုံမဲ့သူဟာကိုယ့်ရဲ့အနီးမှာရှိရမယ်ဘလောက်နေနေလဲဆို2000တော့အတွင်းမှာရှိရမယ်အာယုံတက်ခြင်းအဲဒါလို့မရှိရင်အာဘတ်သင်တယ်ဝိနည်းပြဖြစ်တယ်ဝိနည်းပြဖြစ်တယ်ဒါကကထိန်ခင်းတဲ့သံဃာဟာကထိန်ခင်းပြီးကထိန်ခင်းခြင်းကြောင့်ရတဲ့အကျိုးအာနိသင်အနေနဲ့ဒီဝိနည်းသိက္ခာပုံမှာကျင့်လို့ခွင့်လဲရတယ်။ဒါကြောင့်သူဟာတစ္ဆေဝရိအဋ္ဌံတင်တဲ့သူနာနဲ့မဲနဲ့သူသတ်သတ်မှတ်မှစိတ်ထဲမှာထားတဲ့သင်္ကန်းသုံးဒဲပင်ဖြစ်တော်လဲပဲအာယုန်တက်တဲ့အခါမှာ2000တော်ဟတ္တပါကအပြင်မဲ့ဒီသင်္ကန်း2000တော်တဲ့ပိုးဝေးပြီးနေနိုင်တယ်တဲ့သင်္ကန်းကသင်အာယုန်တက်တဲ့အချိန်မှာရန်ကုန်မှာကြံရတဲ့ဘုန်းကြီးကခရီးသွားတော့အဲ့ဒီအာယုံတက်ချိန်မှာမန္တလေးမှာရှိနေတယ်ကိစ္စမရှိဘူး2000တော်တဲ့2000တော်ရဲ့ပြင်မှတ်မှာဒီသင်္ကန်းရောက်အဘမစင်မှုဘာကြောင့်လဲကထိန်ခင်းတာလို့သင်္ကန်းကိုထားလို့ရနေထားမှထားခဲ့ပြီးတော့သွားလို့ရသွားနိုင်တယ်ပေါ့အဲ့တော့အဝတ်ထည်ကြောင့်ဘာမှကြောင်းကြဆိုင်စရာမရှိဘဝထေကြောင့်အပြစ်သိနေဆိုတာမရှိဘူး။ဒါကြောင့်တရားတော်မှများတဲ့အဝတ်ထည်နဲ့ပတ်သက်လို့ဆိုရင်ကြောင်းညာမှုပါကမှမသိရဘဲနဲ့အဝတ်ထည်လည်းပေါ်ပေါ်များများရှိမယ်။ဒီအဝတ်ထည်ကိုကြောင်းညာဆိုင်ပြီးစောင့်သောရှောင်သောစောင့်ကြောက်စရာလည်းမလိုဘူး။တခိုးလည်းမခိုးဘူး၊ဓမြလည်းမတိုက်ဘူး၊မိုးလည်းမဆူဘူး၊မီးလည်းမလောင်ဘူးပေါ့။အဝတ်ထည်နဲ့ပတ်သက်လို့အပြည့်မရှိဘူးဒီချိုးဒီချိုးရတယ်ကထိန်မခင်းဘူးဆိုလို့ရှိရင်တော့အဲ့ဒီအချိုးမရတဲ့အတွက်အဲ့ဒီ၅လအတွင်းမှာပဲလည်းပဲဒီသူ့နာမည်နဲ့သူသတ်မှတ်ထားတဲ့သင်္ကန်းသုံးတဲ့တိတိဝရိဟာ2000တော်အတွင်းမှာအာယုန်တက်ချိန်ရှိရမယ်မရှိရင်တော့အဘတ်ပြင်းတယ်ပေါ့ကထိန်ခင်းလိုက်တော့ကထိန်ရဲ့အချိုးအာနိသင်တစ်ပါးအနေနဲ့ဒီဝိနည်းသိက္ခာပုဂ္ဂိုလ်လည်းပဲ၅လအတွင်းကင်းလို့ခွင့်ရကင်းလို့ခွင့်ရတော့သင်္ကန်းအတွက်ကြောင်းညာဆိုင်တရားမလိုတော့ဘူးပေါ့ထားခြင်းနဲ့နေရာထားခဲ့ပြီးကိုယ်ကသွားခြင်းနဲ့နေရာသွားသင်္ကန်းနဲ့ဘလောက်ဝေးနေနေကိစ္စမရှိအာဘမသိကထိန်ခင်းမှုရာပိညာတာမြတ်စွာဘုရားပိညာတာမှာဒီနံပါတ်2အကျိုးဟာတိုက်ရိုက်သက်ဆိုင်နေတရားသက်ဆိုင်တယ်ခရင်ခင်းမှုပညာရဲအကြောင်းနဲ့မှသူကတက်ရိုက်သက်ဆိုင်တယ်ဘယ်လိုလဲဆိုတော့အဲ့ဒါကတော့ဘုန်းကြီးကသိမပြောမိဘူးဘာကြောင့်လဲဆိုတော့ဘုဒ္ဓကြောင့်အကြောင်းအရာတွေတဲမပြောမိဘူးသဘောတရားပဲပြောမိတာဘယ်လိုလဲဆိုတော့မြတ်စွာဘုရားမိဂရာအောင်တော်မှာပထမဝါသတင်းသုံးပြီးတော့ဝါဇူလဓမ္မစက်ကြဟောပင်စွဲကိ၅ဦးနဲ့တကွနတ်ပြမာတွေတရားနာကြပင်စွဲကိ၅ဦးကအချင်းကိုနေညာတော့တရားနာနေတော့မှာပဲသောတပတ္တိမညာဘုညာရသောတပန်ဖြစ်သွားရှင်လေးပါးကတော့နောက်နေ့တွေမှာတရားအားထုတ်ကြတဲ့အခါကြတော့သူတို့လည်းပဲ၅ရက်အတွင်းမှာပဲသောတပတ္တိမညာပူညာရသွားသောတပန်ပုဂ္ဂိုလ်ဖြစ်သွားတယ်ပြစောရင်၅ဦးလုံးအဲဒီ၅ဦးလုံးသောတပတ္တိမညာပူညာရတချို့ရသွားတော့မြတ်စွာဘုရားကအနတ္တလက္ခဏသုတ်ဒေသနာဟောတယ်အဲဒီအနတ္တလက္ခဏသုတ်ဒေသနာတော့ဟောတော့ဒီပြဿနာကြီးကဥတရားနာပြီးတော့ တရားနာရင်ပဲတရားအစင်စင်တက်ပြီသက္ကရာကံအနာကံယဟနာအတိဖြစ်သွားကြအဲ့ဒီပင်ဆွေကြီး၅ဦးဝါရမဝါဇူလမှာတရားဟောခြေချွတ်ဝါရမလည်းဟောတဲ့တရားတွေဟိမဝတ္တသုတ်တို့ပါတို့မြတ်စွာဘုရားဟောတော့ဝါကျွတ်တဲ့အခါကျတော့မြတ်စွာဘုရားကရာဇဂုတ်ကြီးဗိမိသာရမင်းကြီးဆံပွားရအခုသတင်းဆုံးနေတဲ့မိဂဒာဝံတော်ဆိုတာမိဂဒာဝံဆိုတာမိဂဒာယဝနဆိုတဲ့ပါဠိကိုမြန်မာကအလွယ်အသံဖတ်တာမိဂဒာဝံသူပါဠိရင်းကမိဂဒာယဝနမိဂကသာသမင်သမင်လက်လက်မဟုတ်ဘူးသားကောင်အားလုံးဘူးပဲသာသမင်တို့ကိုဂာယဘေးမဲ့ပေးရာဖြစ်တဲ့ဝနတော်လူရင်းကဘေးမဲ့တော်ပဲဘေးမဲ့တော်ပဲဒီဘေးမဲ့တော်ကအခုမြတ်စွာဘုရားဓမ္မစကြာဟောတော်မှာခေါ်လွယ်အောင်မိဂဒာယမိဂဒဝံလို့ဘေးမဲ့တော်လို့ဆိုပြီးတော့ခေါ်တာသူရဲ့ရှေးကနာမည်ကဣတိပတနာလေမိဂရာဝင်နာမည်ဟာဣတိပတနာဆိုတာပိစိကဗုဒ္ဓါလေးပြီးတော့ယေမွန်တာမန်နေတဲ့ယသိလေးမိုးရာလေးမှာယွာနာမြို့နာရှင်စားအလုံးကကကြတယ်ကြွလာကြကြွလာပြီးတော့မြို့ရဲယွာတဲ့ဆုံးခံပြီးဖုံးမိကြတော့အဲ့ဒါလိုကြွလာတဲ့ရှင်ပိစိကဗုဒ္ဓါတွေယဟန္တာတွေပြီးတော့ယသိတွေဗာရာဏစီလာပြီဆိုလို့ရှိရင်ဒီနေရာကဘူမိနဲ့တန်နေရာမှာသာကသာယာတိုင်းသာယာတဲ့အတွက်ဒီဘိမဲ့တော်နေရာမှာပဲကောင်းငင်ကကြွလာပြီဒီမှာပဲဆင်းရတယ်မြေပေါ်ဆင်းပြီးတော့လွေရခဲ့ဌာနသွားကြတယ်ဒါကြောင့်မို့လို့ဣတိပတနာယသိယဟန်များကြာရနေရကြာရဆိုတာဆင်းသက်ရနေရပတနာကတော့ကြာတယ်ဆိုတဲ့အဓိပ္ပာယ်အဲဒါကြောင့်သူ့ကိုဣတိပတနာပဲခေါ်တယ်ဒီဒီမဲ့ဇောရဲ့တောရဲ့နာမယင်းကဣတိပတနာအဲမြတ်စွာဘုရားဓမ္မစကြာဟောတော်မှာမြတ်စွာဘုရားဘေးမဲ့တော်မှာဓမ္မစကြာဟောရဲဆိုပြီးဖြစ်ပြီးမိဂဒါယဝနမိဂဒါကိုဘေးမဲ့တော်မိဂအာသမင်တို့ကိုဒါယဘေးမဲ့ပေးရဝနတော်မိဂဒါယဝနအာသမင်တို့ကိုဘေးမဲ့ပေးရတော်ဘေးမဲ့တော်ဘွားကျစ်တဲ့အခါကျတော့မြတ်စွာဘုရားအဲမိဂဒါဝန်ကသူသွားတဲ့အခါကျတော့ရာဇဂုကြွရင်တာကိုမိဂရာအောင်နဲ့ရာဇဂျူကတော့ကားနဲ့သွားလို့ရှိရင်အခုခေတ်တဏှာကြီးလောက်တော့မောင်းရသေးတယ်အဲ့ဒါလောက်နန်းသေးရရာဇဂျူဘာလို့ကြွရင်တာလဲလို့ဆိုတော့ဖယားမဖြစ်ခင်သိတ္တထအနေနဲ့တောထွက်တော့ဥရဝေလာတော့မရောက်ခင်ရာဇဂျူမျိုးရောက်သွားတော့ရာဇဂျူမျိုးထဲမှာဆုံးခံပြီးတော့အဲ့ဒီအချိန်ယသိပေါ့သိတ္တသာယသိဆုံးခံပြီးတော့ဆွန်တပါးစာပြည့်တော့ထွက်လာပြီးသစ်ပင်ရိပ်ကောင်းကောင်းမှာထိုင်ပြီးတော့ဆုံးဖုံးပြီးတော့ဒါပေမဲ့အဲ့ဒီအချိန်မှာရာဇဂူကဆုံးခွန်ပေါ်များတာရလွယ်တဲ့နေရာဖြစ်တော့တခြားဒိဋ္ဌိဆရာကြီးတွေသိင်းစီတို့အဇိတာကေတာကမလာတို့နာတပုဒ္ဒါတို့အဲ့ဒီလိုဆရာကြီးတွေလည်းအဲ့ဒီမှာနေပြီးတော့မြို့ထဲဆုံးခံပြီးသူတို့ထင်ရမြင်ရကြင်ကြံကြတော့ဗောလေအဲ့ဒါလည်းရှိတယ်အဲ့တော့မြို့ထဲမှာသိတ္တထယသိဆုံးခံသွားတော့သူကတခြားယသိတွေနဲ့ခုနပြောတဲ့ဆရာကြီးတွေရဲ့တပည့်ယသိတွေနဲ့မတူဘူးတဲ့အိန္ဒိယကအင်မတန်ကောင်းတယ်တဲ့ ကြည်လဲကြည်လင်းနေသွားလာလာတာကလည်းကြည်ညိုပဲရှိတယ်မနေမမြာပြီးတော့ဟိုကြီးကြီးကြည်လဲမသွားဘူးသူ့မှာလည်းဟိုရသေးတွေလို့တောင်းနေပြုံးနေပါမှမပါတပိတ်ပဲပါတယ်အဲ့ဒါနဲ့ကြည်ညိုပဲရှိတော့အဲ့ဒါဘယင်နာပေါက်ကြတော့ဘယင်လည်းပဲသူ့နန်းတော်ပြတင်းကနေပြီးဖူးမြော်တဲ့အခါကျတော့တွေးရတော့ကြည်ညိုသွားတယ်ကြည်ညိုသွားတော့ရသေးရဲ့လို့တော့သူတို့ဒီလိုတော့မမှတ်သေးဘူးလေသူတို့ဒီပုဂ္ဂိုလ်ဟာတဲထူးတယ်ဟေ့တခြားဟာတွေနဲ့မတူဘူးလူသားစစ်စစ်ဟုတ်ကဲ့လားနတ်ကမြာလူရောဆောင်မျိုးတဲ့ဝင်သလားဘလူသဘောသဘက်ကမြာဝင်သေးဝင်သလားအဲ့ဒါသိရအောင်နောက်ကမသိမသာလိုက်ပြီးတော့ကြည့်ကြစမ်းအောင်လေဗိမိသရာသူမင်းကြီးတွေခိုင်းတာမင်းကြီးတွေလည်းအဲ့လိုပဲလိုက်တဲ့အခါကျတော့မြို့ပြင်လည်းပဲဒီအိန္ဒြေတိုင်းပဲအဲအိန္ဒြေသိခါပြည်ပြည်စုံစုံနဲ့ရှုမှတ်မှုမလွတ်သလိုပဲသွားတယ်။သံထိုရင်းကတော့ကျန်းကန်ကတော့အဘိကံတေပဋိကံတေသမသာနာဂါရီဟောတိ။ပါဇာတိကေနအဘိကံတေနပါဇာတိကေနပဋိကံနေနသမဏဂတောဟောတိသွားရလာတာနောက်ဆုံးတာတဲ့ကြီးညိုွယ်ကောင်းတဲ့သွားခြင်းလာခြင်းနောက်ဆုံးခြင်းနဲ့ဖြည်းဖြည်းလေးချွတ်မှုမလို့ပဲသွားတဲ့သဘောပေါ့အဲ့ဒါတွေ့ရတယ်တဲ့နောက်ဆွမ်းသားတဲ့အခါလည်းပဲသစ်ပင်ရိပ်မှာအဲ့ဒါအိန္ဒိယတိတ်တိတ်ဆိတ်ဆိတ်နဲ့အမှတ်မလို့ဘူးပေါ့လေအဲ့လိုသားတာတွေ့ရတော့ဘယင်ပြန်လျှောက်တော့ဘယင်ကဒီပုဂ္ဂိုလ်တော်ပုဂ္ဂိုလ်သူပဲအဲတော့ဒီပုဂ္ဂိုလ်သူဆိုတော့သူစီမံတရားသူလည်းရှိခြင်းရှိမှာပဲရှိနိုင်တာပဲဆိုပြီးဘယင်ကမင်းကြီးမင်းသားတချို့နဲ့အမကြီးတချို့နဲ့အဲဒီသိတ္တခရသေဆွမ်းသားတဲ့နေရာထွက်သွားသွားပြီးတော့ဟိုကြတော့ဥချာကတော့ပြီးတော့မေးတယ်မေရာသိတ္တထာလည်းပဲကပိလုတိဘယံသုဒ္ဓသနာမင်းရဲ့သားတော်ဖြစ်ကြောင်းအခုလောကီစည်းစိမ်တွေညှိနှွေးတဲ့အတွက်အမှန်တရားရှာဖို့ရာအတွက်ထွက်လာတဲ့အကြောင်းသင်လျော်တဲ့နေရာမှာနေပြီးတော့အမှန်တရားရှာဖို့ရာလာတဲ့အကြောင်းပြောတယ်ပြီးတော့ဗိမိသာရကတော်တော်ကြည်ညိုနေတော့အရှင်ဘုရားတော်လည်းမထွက်ပါနဲ့ဘယ်မှလည်းမကြွပါနဲ့တပည့်တော်ရာဇကျုပ်တီလှူပြရစေရာဇကျုပ်တီမှာပဲမင်းလောက်ဘယင်လောက်ပြီးတော့အုတ်ချုပ်ပြီးတော့နေပါတိုင်းပြည်ပြည်သားတရားပြည့်တဲ့မင်းများတိုင်းပြည်အုတ်ချုပ်တယ်ဆိုတိုင်းပြည်ပြည်သားကအေးချမ်းသာရတာဟုတ်ဒါကြောင့်တရားပြည့်တဲ့ဒီပုဂ္ဂိုလ်သာတို့နိုင်ငံမှာမင်းဖြစ်ပြီးအုတ်ချုပ်မယ်ဆိုလို့ရှိရင်အခုချိန်မဲ့ပို့ပြီးတိုင်းပြည်ပြည်သားအေးချမ်းသာရရမှာပဲလို့ဘုရင်ကသဘောပေါက်လို့ရှောက်ထားတယ်ရှောက်ထားတော့သိတ္တထရသေးကလက်မခံပါဘူးအဲဒီလောကီစည်းစိမ်တွေဟာခံလာခြင်းရဲ့အကြောင်းမဟုတ်ဘူးဆင်းရဲခြင်းရဲ့အကြောင်းဆင်းရဲတွေပဲလို့စိတ်ထဲမှာသဘောပေါက်နေပါတယ်ဒါကြောင့်အဲ့ဓာတွေပြစ်ခဲ့ပြီးတော့အမှန်တရားရှာဖို့လာတာဖြစ်တဲ့အတွက်လက်မခံနိုင်ပါဘူးသိတ္တထမင်းသားရသေးကပြောတော့ဘယင်ကသူလိုရာလျှောက်လို့မရမှန်းသိတော့ဒီလိုဆိုရင်အရှင်ဘုရားအမှန်တရားတွေ့လို့ဘုရားဖြစ်တဲ့အခါမှာတပည့်တော်စီပထမဆုံးကြွပြီးတော့အဖူးမြော်ခံပေးပါတပည့်တော်ပထမဆုံးဖူးမြော်ပေးရစေအဲ့ဒါတော့သိတ္တထရသေးကလည်းဂရိပေးကလည်းကြွပါမယ်ဒီလိုကတော့ရပါတယ်ပေါ့အဲမင်းဖြစ်တော့လက်မခံမရစေဒါနဲ့သူလည်းပဲရာဇကျိုးအခွာပြီးတော့နေရာကောင်းချာတော့အဲ့ဒီဥရုဝေလာတော့တွေ့တဲ့အခါမှာအဲ့ဒီမှာ6နှစ်တရားကျင့်ကျင့်တဲ့တရားမှန်မှန်သိတော့နောက်ကြတော့အမှန်တရားသတိပဋ္ဌာန်တရားသွားတွေ့တော့ဇံသမထသမာရိအခြေခံပြီးသတိပဋ္ဌာန်ပေါ်များအထုတ်တော့အရဟတမေညာတိယကိလေသာငြိမ်း သဗ္ဗညုတဉာဏ်ရဖျားဖြစ်တော်ဟုဒီတော့အဲ့ဒီမိဂရာအောင်တော်မှာဓမ္မစကြာဟောပြီလို့ဝါကျွတ်တော့ပေးထားတဲ့ဂတိပြည့်စုံလို့မတော်ဘူးဒါကြောင့်ဂတိတီအောင်ရာဇယုသွားဗိမိသာရတီအဖူးမြော့ခံဦးမှာပဲလို့အဲ့လိုထွက်လာတာအဲ့ဒီခါကျတော့ဖျားဖြစ်ပြီလေထွက်လာတော့အနုပိယတော်လို့အောင်မေတာပါပဲအဲ့ဒီတော်နာမည်တော့မေးအဲ့ဒီနေရာမှာနားနေတော့တထောင်နားတော့ပါဝါဒီကမင်းသား30ဟာသူတို့ကဥယျင်ကစားရမှာသူတို့ဥယျင်ကစားရမှာပြောတာပါတာဆိုတော့အမျိုးသမီးတွေလည်းပါတယ်ဒီထဲကအမျိုးသမီးတယောက်ကပျောက်သွားတယ်အမျိုးသမီးတယောက်ပျောက်သွားတော့အဲ့ဒီအမျိုးသမီးလိုက်ရှာရှာရင်ရှာရင်ကမတွေ့တော့ရှေ့တို့တို့တွေ့ရတယ်ပြီးနောက်ဆုံးမြတ်စွာဘုရားနားနေတဲ့သစ်ပင်အောင်ရောက်သွားတော့ဒါသူတို့မြတ်စွာဘုရားလို့မသိဘူးအဲ့ဒီခေအဲ့ဒီခါကယဟန်ကြီးတပါးလို့ပဲသိတယ်အာယဟန်ကြီးတပါးတွေ့တယ်ဒီယဟန်ကြီးမေးဦးမှာပဲသူကတော့သိမှာပဲဒီမိမဒီလမ်းကသွားတာသူတွေ့ပါတယ်သူကမလိုက်နိုင်လို့ပဲအဲ့တော့ဒီယဟန်ကြီးသိမှာပဲဒါနဲ့မြတ်စွာဘုရားနာရောက်တော့သူတို့လေးတွေဓာလနဲ့တွေခြာယသိယဟန်ဆိုတော့ဥခြာရတာဟုတ်ဒါနဲ့မင်းသားတွေဥခြာပြီးတော့မေးတယ်အရှင်ယဟန်ကြီးဒီလမ်းမှာအမျိုးသမီးတယောက်များသွားတာမတွေ့ဘူးလားအေးတို့မတွေ့ဘူးမြတ်စွာဘုရားတကယ်မတွေ့လိုက်တာပါလားသူတို့လည်းမေးတာပေါ့မြတ်စွာဘုရားမတွေ့ရောပြောပြီးတော့နေပါအောင်မင်းသားတို့မင်းသားမှန်သိတယ်လေမင်းသားတို့တခုမေးပြရစီကိုနဲ့အမျိုးသမီးကိုဘယ်ဟာကပို့ပြီးတော့တန်ဖိုးရှိလဲကိုကတန်ဖိုးရှိပါလဲဒါဖြင့်အမျိုးသမီးလိုက်ရှာတာကောင်းသလားကိုလိုက်ရှာတာကောင်းကိုရှာတာကောင်းသလားသူတို့ပါရမီကပြည့်လို့ရှိမှာပေါ့လေသဘောပေါက်သွားတဲ့ချက်ချင်းသဘောပေါက်သွားတော့ကိုရှာတာကောင်းပါတယ်အမျိုးသမီးရှာတာမကောင်းပါဘူးမမြတ်ပါဘူးအေးကိုရှာခြင်းရှာတယ်နီးတို့ပေးမယ်ဆိုပြီးတော့တရားအချင်းချုပ်ခေါ်တော့ပေါ့အဲ့တော့အချင်းချုပ်ဆိုတော့သတိပဋ္ဌာန်အထုပ်ပြီးပဲပေါ့အဲ့ဒီမှာမင်းသားတွေသဘောကျသွားပြီးတော့သူတို့ယဟန်ပြုပေးပါဆိုပြီးဆိုတော့မြတ်စွာဘုရားကဧထဘိကဝေါ चित्त ယံဥလာကြလို့လက်တော်တန်းပြီးတော့ခေါ်လိုက်တဲ့အခါကျတော့သူတို့မင်းသားတွေအကုန်လုံးပျောက်ပြီးတော့ဝါ60ရမထီကြီးလို့ယဟန်ကိုယဟန်သာတပိတ်လွယ်ရသားအဲ့ဒါဖြစ်ကုန်ညာတယ်အဲ့ဒါကိုအေဟိဘိက္ခုခေါ်တယ်။မြတ်စွာဘုရားကယဟန်တို့လာကြလို့လက်တော်ဆန်းတန်းပြီးခေါ်လိုက်လို့ရှိရင်အခါတည်းယဟန်ကိုယဟန်သားနဲ့ယဟန်ဖြစ်တယ်။အဲ့ဒါကလည်းပဲရှေးကသင်္ကန်းလှူခဲ့တဲ့ကဒီစုတောင်းခဲ့မှာတဲ့။ဒီသင်္ကန်းလှူဒါန်းရတဲ့ဒါနကောင်းမှုကြောင့်နောင်ပွင့်တော်မူတဲ့မြတ်စွာဘုရားရဲ့လက်ထက်မှာเอหิภิกขุยานဖြစ်ရပါလို့ဤအဲလိုဆူတောင်းတဲ့ပုဂ္ဂိုလ်မှာဒီလိုလုပ်လို့ရတယ်တဲ့ဒီလိုဆူတောင်းမရှိတဲ့ပုဂ္ဂိုလ်တော့မြတ်စွာဘုရားဘလောက်ယဟန်တို့လာကြခေါ်လူဝတ်ပဲတဲ့ယဟန်မမရဘူးဒါကြောင့်သူတို့ကရှေးရှေးကကောင်းမှုကုသိုလ်ပြုခဲ့တဲ့အခါသင်္ကန်းလူတော့အဲလိုเอหิภิกขุဆူတောင်းခဲ့လို့သူတို့တောင်းတဲ့စူအားလျော်စွာဒီမှာဧဟိပိကုယံဖြစ်တာတဲ့အဲ့ဒီကလေးကသူတို့မြတ်စွာဘုရားနာမှာနေပြီးတော့တရားကျင့်ကြတာမကြခင်မဲ့တရားတွေရယဟန်သာတွေဖြစ်ကြတယ်အဲ့ဒီအခါမှာအဲ့ဒီသူတို့နဲ့တွေ့ပြီးတော့နောက်ယသသရုသာနဲ့ယသသရုသာရဲ့အဖို့50ထမရဲ့အဲ မြတ်စွာဘုရားနဲ့တွေ့ကြွဒီခါကြတော့မြတ်စွာဘုရားကခြေသားတို့ဒေသစာရီလှဲ့လေကြဒေသစာရီလှဲ့လေကြတရားတကြီးသွားပြီးတော့သင်တို့သိထားတဲ့တရားကိုသတ္တဝါများချမ်းသာဖို့အတွက်ဟောပြောကြဖြန့်ယူကြတနေရာတကြောင်သိသောခရီးမှာနှစ်ပါးမသွားကြနဲ့ခရီးတကြောင်တနေရမှာတပါးပဲသွားကြပြန့်အောင်လို့တကြောင်ထဲမှာနှစ်ပါးသုံးပါးအဲ့လိုစုသွားရင်မပြန့်ဘူးပေါ့အဲ့လိုဆိုပြီးတော့သာသနာပြုစေလွတ်တယ်အဲ့ဒီအခါမှာဟိုထဲမှာလူပြေမှာမြတ်စွာဘုရားအပါဝင်ယဟန္တာ60ရှိနေပြီအဲ့ဒီဘာဝတိကလာတဲ့မင်းသား30ကိုသူတို့ကိုပါဝတိဒီကယဟန်များလို့ဒီလိုပဲနာမည်တွင်တယ်။အဲသူတို့လည်းပဲမြတ်စွာဘုရားမိန့်ကြားတဲ့အတိုင်းသတ်နိုင်ရမယ့်မိမိတို့သိထားတဲ့တရားဟောပြောပြီးတော့နေကြတယ်နောက်ကြတော့ပါဝါမှာပဲသူတို့နေတယ်။တနည်းမှာဝါကျွတ်တဲ့အခါကျတော့အဲ့ဒီယဟန်60မြတ်စွာဘုရားအပူသွားကြရမယ်ဘယ်ကဘယ်မှာပဲသွားသွားဝါဆိုးနေနေဝါကျုပ်ပြီဆိုရင်တော့မြတ်စွာဘုရားထံလာပြီးဖူးမြော်ကြကြောကြတာဒါထုံတန်းစင်လာတယ်တဝါတော်တော်နဲ့မြတ်စွာဘုရားနဲ့ကင်းကွာနေတော့မဖူးမြော်ကြပဲအဲဒါကြောင့်ဖူးမြော်ဖို့လာကြလာကြတော့အဲ့ဒီခါမှာသူတို့ကယဟန်30လေဘာဝတိသားယဟန်30ဆိုလန်ခရီးမှာမိုးကြီးတဲတဲဆန်ဆန်ရွာလို့အခုအကလာခေါ်တဲ့ဝါကျော့မိုးပေါ့ရွာလို့မို့သူတို့မှာပြင်ပင်ပန်းပန်းလာကြရတယ်သင်္ကန်းကြီးတွေကလည်းအခုလိုပါပါလာတော့ရရမဟုတ်ဘူးခင်သင်္ကန်းအထူကြီးတွေအထူကြီးတွေမှာဟိုနှစ်ထပ်သင်္ကန်းကြီးဒုဗုဒ္ဓသင်္ကန်းကြီးကနှစ်ထပ်ဖြစ်ထုတ်ထားသေးတယ်အဲ့ဒါကိုပခုံးမော်တင်ပြီးလာရမိုးရွာတော့မိုးရီတွေကသင်္ကန်းချုပ်ထားတဲ့အနပတ်ကြားတဲ့ဝင်ပြန်မထွက်တော့ရေအိပ်ကြီးတွေထမ်းပြီးလာရတယ်လို့သာရဒါပေမဲ့လို့သူတို့ကြိုးစားပြီးသွားမြတ်စွာဘုရားထံရောက်တော့အဲ့ဒါမြတ်စွာဘုရားကထုံးစံတိုင်းတပည့်တို့သဗ္ဗယမျက်မျက်တကရှိကြရဲ့လားသံဃာသဗ္ဗယပုဂ္ဂလသဗ္ဗယစလီမြန်မြတ်တရရှိကြရဲ့လားကျမ်းမာကြရဲ့လားမေးတော့မမဖေဟာကျမ်းမာပါလေမြန်မြတ်တရရှိကြပါလေသို့တော်လဲအခုရှင်တော်မြတ်ဖေဟာခုကိုရလာတဲ့လမ်းမှာတော့မိုးကြီးသီးထန်တာယွာတဲ့အတွက်တပည့်တော်မပင်မပန်းမနဲ့သင်္ကန်းရေအိပ်ကြီးတွေထန်လာကြကြပါလေဖေဟာလို့သူတို့ကလည်းအဖြစ်မှန်လျှောက်ထားတယ်ဒီတော့မြတ်စွာဘုရားကအဲ့ဒီအချိန်မှာစဉ်းစားတယ်သူတို့ဝတ်လာတာကလည်းသင်္ကန်း30ကိုသိမှိုင်းကိုယုံဧကတိသင်္ကန်းကြီးခုနလိုပဲတထည်စီတထည်စီသူ့နာမည်နဲ့စိတ်ထဲကသတ်မှတ်ပြီးဒိဋ္ဌန်ထားတဲ့သင်္ကန်း30ကိုဒီစီဝရိဒိဋ္ဌန်ခေါ်တယ်30ဆိုတော့တထည်တဲ့ပော့အောင်ဆိုကြပါစို့ဒုက္ခသင်္ကန်းသင်္ကန်းကြီးတနေရာမှာထားခဲ့တယ်ကျောင်းတကျောင်းမှာထားခဲ့တယ်ယွာတရားအိမ်တည်းမှာထားခဲ့တယ်ဆိုသင်္မိုင်တဲ့ဧကတိပဲဝတ်ပြီးလာလို့ရှိရင်ပို့ဖို့ပါပါဖြစ်မှာပေါ့ဒါပေမဲ့အဲ့ဒါလို့သူတို့ထားခဲ့လို့မရဘူးဘာကြောင့်မရလဲဆိုတော့ခုနသိက္ခာပုရှိနေလို့တိစီဝရိဒိဋ္ဌံတင်နဲ့တိစီဝရိလို့သတ္တမမစိတ်ထဲထားတယ်ထားပြီး300နဲ့သင်္ကန်း300နဲ့အာယုံတက်တဲ့အခါမှာနှစ်တောင်တွားတဲ့ပုံမဝေးရဝေးရင်အပတ်တင်တယ်ဆိုတဲ့သိက္ခာပုကြောင့်သူတို့မထားခဲ့နိုင်ဘူးမထားခဲ့နိုင်တော့ဒီသင်္ကန်းဒုက္ခသင်္ကန်းကြီးရေအိပ်ကြီးကိုပခုံးမထမ်းပြီးတော့တွားတော့ပင်မနဲ့ဆင်းရဲတဲ့ခီးမလွယ်ဘူးပေါ့ဒီတော့မြတ်စွာဘုရားကအဲ့ဒီမှာဆင်ញံပြီးတယ်ငါတပည့်သားတွေကိုအဲ့ဒီသိက္ခာပုချော့ပေးလိုက်မယ်ဆိုလို့ရှိရင်သူတို့မှာသင်္ကန်း300တဲ့ဟာတစ်ထဲတည်းကို သင်ရနေရတော်ရเจ้าမှာအိမ်မှာရွာထဲမှာထားခဲ့ပြီးတော့လာခဲ့ရရင်သူတို့ချမ်းချမ်းသာသာလာရမှာပို့ပို့ပါပါလာရမှာအခုတော့ဒီသိက္ခာပုရှိနေတဲ့အတွက်သူတို့မှာသင်္ကန်းသုံးနေကုန်ကမခွာခွာလို့မရတဲ့အတွက်တုံ့ပြန်နေတယ်လို့ကတော့ရေအိတ်တွေထမ်းလာရတယ်လို့ဖြစ်ပြီးချမ်းဆင်းရဲကြတာကိုသို့တော်လည်းပဲပညာထားတဲ့သိက္ခာပုဆိုတာပြန်နှုတ်ရုံမရှိဘူးလေအစကတည်းကမြောင်မြောင်မြင်မြင်နဲ့ပညာထားတဲ့သိက္ခာပုသို့တော်လည်းပဲဒသုတ်တရားတော့အတိုင်းအတာထီတော့ပရိယေနဲ့ချော့ပေးလို့ရတာဒါကြောင့်မြတ်စွာဘုရားအဲ့ဒီခါကျတော့မှအဲ့ဒီဘာဝတိကလာကူတဲ့ယဟန်30သုံးချက်တော့ယဟန်နေသူတို့ကိုမိကြတဲ့ခြေသားတို့သူတို့တက်တက်မဟုတ်ဘူးအဲ့ဒီခါကျတော့မှကျောင်းတော်မှာရှိတဲ့ဇေတုံကျောင်းတော်မှာရှိတဲ့သံဃာတွေအားလုံးဆူယုံပြီးတော့မှကထိန်ပညတ်တာခြေသားတို့ဝါကျွတ်တဲ့ပုရိမဝါကျွတ်တဲ့ယဟန်ဟာကထိန်ခွင်းဖို့ရငါဘုရားခွင့်ပြုတယ်အဲ့ဒီကထိန်ခွင့်ပြီးရင်ကထိန်ခင်းတဲ့သံဃာဟာအကျိုး၅ပါးရစေအကျိုး၅ပါးကဘာလဲဆိုတော့ဝိနည်းသိက္ခာပုတ်၅ခုမှ၅လအတွင်းကျင့်လုပ်ခွင့်ရစေအဲ့ဒီသဘောပဲအဲ့ဒါအကျိုး၅ပါးရစေဆိုပြီးတော့မိန့်ကြားလိုက်တယ်ခွင့်ပြုလိုက်တယ်ကထိန်ခင်းဖို့ရခွင့်ပြုလိုက်တယ်အဲ့ဒီအချိန်ကစပြီးတော့ကထိန်ခင်းရတယ်ဒါတော့ကထိန်ခင်းပြီတဲ့သဏ္ဍာန်ဟာသင်္ကန်းသုံးနယ်လုံးဘူဇိပတ်တိယူเสียမလို့ထာနိုင်ရာတနေရာရာကြောင်းတနေတကြောင်းကြောင်းရွာတဲ့တရော့တဲ့အိအိအဲ့ဒီမှာထားလို့တဲ့သင်္ကန်းထားခဲ့ပြီသွားတယ်ဆိုလို့ရှိရင်ပို့ပို့ပါပါခရီးသွားရချမ်းချမ်းကြက်လက်သွားရပြီးတော့ချမ်းချမ်းသာသာနေရအဲ့ဒါလို့ဖြစ်တယ်ဓာကြီးရွယ်ပြီးတော့ကထိန်ခင်မှုမြတ်စွာဘုရားကခွင့်ပြုပညာလိုက်တယ်။ပညာလိုက်တော့ကထိန်ခင်တဲ့သံဃာကအခုပြောတဲ့အင်္ဂါ၅ပါးဝိနည်းသိက္ခာပုံ၅ခုကကျင့်လုပ်ခွင့်၅လအတွင်းရတဲ့အကျိုးတရားဒီအကျိုးတရားခံစားရတော့သူတို့မှဒီသိက္ခာပုံ၅ပါးလိုက်နာစေရမလို့တဲ့အတွက်ဒါရင်းနဲ့ပတ်သက်လို့တော့ပေါ်ပါသွားတယ်စိတ်ရောကိုယ်ရောပေါ်ပါသွားတယ်ပေါ့ပေါ်ပါသွားတော့ချမ်းသာသွားတယ်သို့သော်လည်းပဲအဲ့ဒီအကျိုး၅ပါးက၅လအတွင်းပဲသဘောမလားပြီးကျော်သွားပြီလာပြီးကျော်တရားစင်ဒီအကျိုးကုန်သွားလို့အဲ့ဒီကင်းလို့ခွေအကျိုးမခံစားရတော့ဘူးရှေးကအတိုင်းပဲဒီသိက္ခာပုဒ်တွေတရားပြီးလိုက်နိုင်ရဇိုင်းနိုင်ရအဲ့တော့အဲ့ဒီကထိန်ခင်းတဲ့သံဃာဟာအဲ့ဒီအကျိုး၅ပါးဝိနည်းသိက္ခာပုဒ်၅ပါးကကင်းလို့ခွင့်ရခြင်း၅လင်း၅လအတွင်းရတော့အဲ့ဒီအတွင်းမှာဒီသိက္ခာပုဒ်တွေနဲ့ပတ်သက်လို့နှောင်စင်းနေမဖြစ်ရတော့တဲ့အတွက်ကိုရောစိတ်ပါချမ်းသာတယ်အဲ့ဒီအကျိုးဘယ်သူကပေးတာလဲဆိုကထိန်သင်္ကန်းလှူဒါန်းတဲ့ပုဂ္ဂိုလ်တွေကပေးတာဟုတ်သလားအဲ့ဒီကထိန်သင်္ကန်းဆိုတာသူတွေပြောနေကြတယ်ညက်တင်ကညက်တင်ကတချို့လဲညက်တင်ကလို့ပြောတယ်အမှန်တော့ညက်တင်ကမဟုတ်ဘူးညက်တင်ကညက်တင်ကဆိုတာကထိန်ခင်းတဲ့အခါကမဝါဖတ်ရတယ်ကမဝါစာမဖတ်ခင်ကျညာတဲ့ညက်ဆိုတာကိုဖတ်ရတယ်အဲညက်ဆိုတာကျညာလိုက်တာအရှင်ဘုရားများအခုတပည့်တော်များအားလုံးတေပြေမှာသီယုံမိကြတော့သီယုံမိတဲ့သံဃာဟာကထိန်ခင်းကြပါမယ်မြတ်စွာဘုရားခွင့်ပြုတဲ့အတိုင်းအဲ့ဒီကထိန်ခင်းကြမှာဖြစ်တဲ့အတွက်ကထိန်ခင်းကြမှာဖြစ်ကြောင်းကိုကျညာပါတယ်လို့ကျညာတာအဲ့ဒါညက်ခေါ်ပါဠိကတော့ညတိညတိမှာညာလေးညာမီးတို့ရေးချတော်ဟောဇာညတ်တိသိစေကျဲ့လို့သူပါဠိအနဲ့ထွက်တယ်သိစေကျဲ့ဆိုတာကျင်ညာတာပေါ့ announcement ပေါ့အဲ့ဒါခင်ဗျာခင်ဗျာပါတော့မယ်အဲ့ဒါလိုကြီးညာပြီးတော့မှကာမဝါစာဖတ်ပြီးကလေးအဲ့ဒီကာမဝါစာနဲ့ကထိန်ခင်းမဲ့သံဃာကိုသင်္ကန်းပေးရတာအရင်ခင်းမဲ့သံဃာကိုသင်္ကန်းပေးရတာဒါကအဲ့ဒါကိုညက်တယ်နန်းလို့ခေါ်တယ်ညက်မဟုတ်ဘူးဒါပေမဲ့ညက်လို့ခေါ်ကြတာအကြောင်းကြည့်တယ်ဘယ်လိုလဲဆိုတော့မြို့မှာတော့မတွေ့ဘူးပေါ့တောစိမ်မှာတော့အဲ့ဒါကထိန်သင်္ကန်းဆိုလို့ရှိရင်သင်္ကန်းကြီးဒုက္ခသင်္ကန်းကြီးအဲ့ဒါကိုမှသက်သက်ရပြောင်းခေါက်ခေါက်ပြီးတော့မှဝချမ်းစိတ်နှစ်ခုနဲ့ညက်ညက်ပြီးတော့အဲဝချမ်းစိတ်ကိုထိတ်ကနှီးစားနဲ့ခြီလိုက်ပြီးတော့မှအဲ့ဒီသင်္ကန်းကြီးကိုမောင်းတောင်ဝတ်ထဲထည့်ပြီးတော့ဘင်္ဂါချေမှာချထားတာကိုချထားတော့အဲ့ဒီသင်္ကန်းကြီးကဘာဖြစ်နေတာလဲဆိုတော့ညက်သင်္ကန်းဖြစ်သွားတယ်ညက်သင်္ကန်းဖြစ်သွားတယ်အဲ့ဒီကနေပြီးတော့ညက်သင်္ကန်းပဲခေါ်ရတာအမှန်တော့မဟုတ်ပါဘူးခုနပြောတဲ့ကြိမ်ခင်းမှုရာကျင်ညာတဲ့အခါမှာမင်္ဂလာနဲ့ဖတ်တဲ့စာကိုညက်ညက်လို့ခေါ်တာအဲဒါကြောင့်မလို့ဒီကြိမ်ခင်းတဲ့သင်္ကန်းကိုညက်သင်္ကန်းလို့ခေါ်တာညက်မဟုတ်ဘူးဒီတော့ကြိမ်ခင်းတာကသင်္ကန်းကြီးနဲ့မှခင်းကောင်းတာမဟုတ်ဘူးစင်းမိုင်နဲ့လည်းခင်းကောင်းတာပဲဧကတိနဲ့လည်းခင်းကောင်းတာပဲစင်းမိုင်နဲ့ခင်းရင်စင်းမိုင်ကညက်သင်္ကန်းပေါ့ဧကတိနဲ့ခင်းရင်ဧကတိကညက်သင်္ကန်းပေါ့ဒီခုရံကုန်ချမ်းမြေမှာတော့သင်္ကန်းကြီးနဲ့ခင်းတဲ့အခါရှားပါတယ်။များသောအားဖြင့်ဧကတိနဲ့ခင်းကြတာများတယ်။ခင်းလို့ရတယ်ဆိုတာကြည့်။ဆိုတော့သင်္ကန်းကြီးနဲ့ခင်းရင်တော့ကုသိုလ်မတိုးဘူးလား။တိုးတာပေါ့။ငထဲလူရာနဲ့စရင်သုံးတဲ့လူရာကုသိုလ်မတိုးဘူးလား။တိုးတာ။တိုးတော့သင်္ကန်းကြီးနဲ့ခင်းမဲ့ဆိုလို့ရှိရင်တော့သုံးတယ်ပဲရှိရမယ်ပေါ့။အဲဒီသုံးတယ်တဲ့ကတထဲတယ်နဲ့ပဲခင်းရမယ်သင်္ကန်းကြီးနဲ့ပဲခင်းရ။အဲ့ဒါခင်းတာကသံဃာကခင်းရ။ခင်းမှုသင်္ကန်းကဘယ်သူကလူလူတရားဓမ္မကပဲလူလူသံဃာချင်းချင်းပဲလူလူအဲ့ဒါလို့လှူနိုင်တယ်။ဘယ်သူကလူလူသို့တော့ကြိမ်ခင်းတဲ့အခါကျတော့သံဃာကခင်းရသံဃာခင်းမှသံဃာကအချူငါပါရတယ်အဲ့ဒါဟာကြိမ်ခင်းခြင်းရဲ့သဘောတဘာဝတချို့ပေါ့လေအဲကြံတဲ့အသေးစိတ်ကလေးတွေသိကြရနော်ခုနဘုန်းကြီးပြောတာပါတယ်လူကြိမ်သင်္ကန်းနဲ့မလန်းလို့ရွယ်ရလာပါပြီဒီစာအုပ်ထွက်နေတာနှစ်ပေါင်း30လောက်ရှိပါပြီ30တောင်မကောက်နဲ့ပြည်တယ်ထပ်ထပ်ရိုက်တာပါပါလေးပါအဲ့ဒါတချို့ဘုန်းကြီးများကထိန်တရားဟောတာဒီစာအုပ်တိုင်းပါဟောရတာသူတို့ကဒီစာအုပ်ထဲလောက်စုံစုံစည်စည်မပြောတတ်မဟောတတ်ဘူးအဲ့ဒါစာအုပ်တိုင်းပါဟောလိုက်ရတယ်အဲခုနဥအောင်သိင်ပြညာသွားတဲ့စာအုပ်ကတော့ကြည်ဘာဓမ္မခရီးစဉ်မှတ်တာ96ခုနှစ်ကစပြီးအခုနေ့ဒီလအထိဆိုကြပါလို့ကြည်ဘာဓမ္မခရီးသွားခဲ့တဲ့နေရာဒေသတွေနိုင်ငံတွေအဲဟောခဲ့တဲ့တရားတွေတော့မထည့်ပါဘူးအဲ့လိုထည့်လို့ရှိရင်တော့သာဝကအတွဲ7တွဲလောက်တွဲရလိမ့်မယ်အဲ့ဒါအဲ့ဒါမသိပါဘူးခရီးစဉ်လေးမှတ်သားမိရောဘယ်နေရာဘယ်တော့ရောက်ခဲ့တယ်ပါလဲဆိုတော့တခါတရံကြတော့နိုင်ငံညာတော့နိုင်ငံညာသတ်ရုံနေဘူးဤဝင်ခွင့်ဗီဇာရဖို့ရအတွက်တောင်းရတယ်တောင်းတဲ့အခါတခါတရံသူတို့ကဖြည့်ရမယ်သူတို့ဇယင်းစာစာရွက်တွေထဲမှာအရင်ကဘယ်နှခါသွားဘူးတလဲဒီနိုင်ငံဘယ်တော့ကသွားတလဲအဲ့လိုမေးမေကုန်နေပါတယ်အိုက်ကြရင်နောက်ကြောင်းပြန်ပြန်လှန်ကြည့်ရတယ်အဲတော့အဲ့ဒါတခါတည်းရံလဲကုံစင်အောင်လဲမတွေ့ဘူးစာရွက်တွေကဟိုရောက်ဒီရောက်မှတ်တမ်းကလောက်ထတာမရှိတော့ အဲ့တခြားတခါတရားရှာရတာမောလို့ဒီစားလေးတစ်ခုရပါမယ်အကြောင်းအဲ့လိုမေးတဲ့မိဘပါလာရင်ဒါနဲ့အေးစုထားလိုက်ပြီဆိုလို့ရင်တော့ရှာမနေစရာမလိုပါဘူးပြီးတော့နောင်လာနောက်သားတွေလည်းပဲဒီနိုင်ငံလေးဒီနိုင်ငံလေးသာသနာရောက်ပြီဘယ်တော့မှစရောက်တယ်ဆိုတာသိရှိပြီးတော့သရတရားဖြင့်ကုသိုလ်ပွားကြရတယ်လေလို့တချို့နေရာမှာတော့ဘောဂုတဖြစ်เสียလေးတွေအဲတို့တက်ပြီးတော့နည်းနည်းပါးပါးထည့်ပေးထားတာရှိပါတယ်ညာတော့အပြင်တော့ခရီးစဉ်လို့ဘယ်နှစ်ဘယ်လဘယ်နေ့ကဘယ်မျိုးမှဟောတယ်မလုပ်တယ်အဲဒီခရီးစဉ်မှာပဲသို့တော်လည်းပဲမနေ့ကမနေ့စောကဇာဥကမနေ့ကပုံနဲ့တက်ကပြီးတော့လာပူတော့မနေ့သောကတော့စာအုပ်ပြဖတ်ကြည့်တော့အမဲဖတ်เสียလေးတွေပါသေးတာပဲဘုန်းကြီးကမပါဘူးအောင်မင်းအဲ့ဒါသိဝင်သားเสียဖတ်เสียလေးတွေကုဏတုတ္တိဒီနာတုတ္တိလေးတော့ပါတယ်ဉာဏ်လာကတော့အဲ့ဒါဘယ်လဘယ်နေ့မှာဘယ်မှာတရားဟောတယ်ဘယ်လဘယ်နေ့ဘယ်သွားတယ်အလုတ်တယ်စိတ်သမုတ်တယ်ကျောင်းလက်ခံနဲ့ကျောင်းဖွင့်နဲ့အဲ့ဒါလေးပဲမှတ်တမ်းအနေနဲ့ပါတယ်။ဟိုသရတရားအခြေခံအားကောင်းတဲ့ပုဂ္ဂိုလ်များတော့လည်းပဲအဲ့ဒါလေးဖတ်ချင်အပြင်ကြီးညိုသရပွားပြီးတော့ကုသိုလ်တိုးနိုင်ပါတယ်။ကဲဒီလောက်ဆိုဒီနေ့တော့တော်မှာပဲ။မတော်တော့သေးဘူးလား။တော်တော့ပါလေးနာရီကိုယ်ဟုတ်ကဲ့လားဒီနေ့ဘုန်းကြီးခါတိုင်းမဟောဘူးတဲ့ကထိန်တရားဟောတာမှတ်မိလားမှတ်မိတယ်နောက်နေ့ကျဒီလိုမဟောတော့တမျိုးဟောတယ်ဟုတ်ဘူးလားဒါကြောင့်ဘုန်းကြီးတို့ပြိဿဟာဒီကနေ့အားလုံးစုပေါင်းညီညာပြီးတော့အဲဒီကနေ့သုဒ္ဓနာမှာအလူဝတ္ထုပစ္စည်းအားလုံးထူလိုက်တာကအချင်းကျုပ်တို့ပါပါတယ်အားလုံးထူတာက53,86,930ကျန်ရှိကြနေအဲကျန်တာက33,305,290အဲ့တော့အဲ့ဒါကိုအဆောက်အအုံအတွက်ထူလိုက်တော့ကထိန်လဲသူကထိန်သင်္ကန်းလဲလူရတယ်သွမ်းလဲလူရတယ်ကြောင်းလဲလူရတယ်မကောင်းဘူးကောင်းတယ်အဲ့ဒါကို33,305,290အဲ့ဒါကကြောင်းလူဖြစ်ကြပါသို့သို့တော်လည်းပဲခုချက်ချင်းဘုန်းကြီးကတရိယာတယ်ခုချက်ချင်းတရိယာတော့ပြောရင်ပြိဿကရည်ချင်မှာပဲနဲ့တူတယ်။ကျောင်းကကား6ဆင်းရှိတယ်။ကား6ဆင်းရှိတယ်။ကုံတင်ကားကတစ်စင်းလူစည်းဘတ်ကတစ်စင်းဈေးဝယ်တဲ့ကားကတစ်စင်းကျန်နဲ့ဟိုသွားဒီသွားသွားဖို့အာနှစ်စင်းဘုန်းကြီးအတွက်သတ္တကတစ်စင်းအဲ့ဒါခဏခဏပြင်ရတယ်ခန္ဓာကမ္မပြင်ပျက်စီးတာတွေလဲအစ်စ်လဲတခါတရံဆိုလို့ရှိရယ်3သိန်းလောက်တောင်ကုန်တယ်ဒါတခါဓမ္မတွေပြီးပါတယ်ဘာကြောင့်လဲဆိုကိုယ်လဲကာကိုင်းသွားလာနေရတာဆိုတော့3သိန်းလောက်တောင်ကုန်တယ်အဲ3သိန်းနဲ့တော့အောင်မရပါဘူးရေချာကားတခါစီတခါစီးကလဲဓာတ်စီလဲသုံးရတယ်ဒီဇယ်စီလဲသုံးရတယ်ဟုတ်ပါသကားရတီတယ်ဒီခင်ဗျာအဲ့ဒီတော့ယင်အတွက်ကုံရတာမြင်ရကလည်းမြင်ရတော့ဒီထဲကယင်အတွက်ခွဲလိုက်ရင်တော့မကောင်းဘူးလားကောင်းပါရဲ့နော်အဲ့ဒါဒါကိုလုံးပြီးတော့အဆောက်အဦနဲ့ယင်အားစုပါဤပေါ့ပြီးတော့မှယုံကန်းနဲ့သူတို့သက်ဆိုင်ရာဘုန်းကြီးများကသင်လျော်သူတို့ခွဲပေါ်တယ်နော်ဒါကြောင့်ကျန်တဲ့33,305,290ကိုချမ်းမြေရိတ်ကလည်းမှဆောက်လုပ်နေတဲ့အဆောက်အဦနဲ့တကွာ အသုံးပြုနေတဲ့သာသနာယဉ်များအားလူတန်းပါဤကြောင်းအလူယဉ်လူပေါ်နော်သွားကိုလူကခွန်အားရသင်္ကန်းလူကအစင်းလာယဉ်ကိုလူကချမ်းသာရစီမီးလူကမျက်စိလာကြောင်းဆောင်လူကလုံးစုံရတရားလူကနိဗ္ဗာန်ရာဟုတ်ကဲ့လားမြတ်စွာဘုရားဟောတာလည်းအဲ့ဒါအဲ့ဒီမြတ်စွာဘုရားဟောတဲ့တရားနှလုံးသွင်းပေါ့နော်ကိုင်းလိုက်ဆိုသွားငူလူကခွန်အားရသင်္ကန်းလူကအစင်းလာကြောင်းကိုလွှဲသွားငိုလူကခွန်အားရသင်္ကန်းလူကအစင်းလာဆိုရင်ကိုယ်လူကချမ်းသာရ
ရင်ကိုယ်လူကချမ်းသာရ
စီမီးလူကမျက်စိလာ
စီမီးလူကမျက်စိလ
ာမြတ်စွာဘုရားလက်ထက်ကတော့စီမီးပဲရှိလို့စီမီးပြောတာအခုဆိုရင်တော့ပါတယ်တော့အဲတရားသိမီးရောဖျောင်းနိုင်မီးရောဟုတ်ကဲ့လားဓာမီးရောဓာမီးမမအောင်လားပါတော့ဘောအလဲမှန်တယ်ညာအကုန်လုံးဘောဟုတ်ကဲ့လားယင်ကိုလူကချမ်းသာရ
ယင်ကိုလ
ူ
ကချမ်းသာရ
စီမီးလူက
မျက်စိလာစီမီးလူကမျက်စိလာ
သို့ကြောင်းဆောင်လူကလုံးစုံရကြော
င်းဆောင်လူကလုံးစုံရ
တရားလူကနိဗ္ဗာန်ရ
တရားလူကနိဗ္ဗာန်ရ
ဆို
ကြောင်းဆောင်လူကလုံးစုံရတရားလူကနိဗ္ဗာန်ရကြောင်းဆောင်လူကလုံးစုံရတရားလူကနိဗ္ဗာန်ရ
ကျမ်းစုကြည်အောင
်သာဓုသာဓုပါယသေနုပါတိသာသေနုပါတိသီလုပါတိသာသာဓုသာဓုပါယသေနုပါတိသာ
ဒီတော့ဘုန်းကြီးတို့ပရိသတ်ဟာဒီကနေ့ဗုဒ္ဓဘာသာဝင်မြန်မာလူမျိုးတို့ရဲ့မွန်မြတ်တဲ့ထုံးစံအတိုင်းသာသနာရေကကုသိုလ်တစ်ခုအထူးပြုရတဲ့ကတိသင်္ကန်းထူတန်းချင်းကုသိုလ်ကိုပြုစုစီမှုရာမှာကတိသင်္ကန်းကတိထွန်းထူတန်းချင်းသေနာသနာအသုံးဆောင်ထူတန်းချင်းကတိယံသင်္ကန်းထူတန်းချင်းအခြားသောလူဝဝတ္ထုအစုစုထူတန်းချင်းဝတ္ထုငွေတို့မှဖြစ်ပေါ်တဲ့ပစ္စည်းလေးပါထူထမ်းခြင်းဆိုရက်ဒါနကုသိုလ်အဲ့ဒီဒါနကုသိုလ်ကိုဘလောက်ဖို့ပြုလိုက်တယ်လဲ30 50 30 76,930 ဒါကြောင့်50တသိန်းရောသောလူဘဝတ္ထုတို့ကိုဒီကနေ့ထူထမ်းခြင်းဆိုရက်ဒါနကောင်းမှုကျန်သော33,350သောပူသောအလူငွေတို့ကိုအသောအူနှင့်ယင်အားလူတိုင်းရခြင်းဆိုတဲ့ဝိဟာရဒါနကုသိုလ်ယာနဒါနကုသိုလ်ဤကုသိုလ်အစုစုအကြောင်းထောက်ပံ့ပြုလို့အဲဆောက်တည်ရတဲ့ငကိုးပါးသီလကုသိုလ်နာကျန်ရတဲ့ဓမ္မသဝနကုသိုလ်ဆောင်ရွက်ရတဲ့ဝေယဝိသကုသိုလ်ဤကုသိုလ်စုစုအကြောင်းထောက်ပံ့ပြုလို့ဆင်းရဲငြိမ်းချမ်းတတိပဌာမဲ့ပေရှိတာအကျင့်ကောင်းအကျင့်မှန်နေကျင့်ကြံပွားများအားထုတ်နိုင်ကြပါစေကျင့်ကြံပွားများအားထုတ်နိုင်တဲ့အချိန်လဲ ဆင်းရဲငြိမ်းရာနိဗ္ဗာန်ကိုလင့်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။